အီတလီနိုင်ငံရောမမြို့တော်ကိုရောက်နေတဲ့နိုင်ငံတော်အတန်းမြင်ငံပုဂ္ဂိုလ်ဒေါက်တာဆူဂျီဟာအီတလီဝန်ကြီးချုပ်အီတလီနိုင်ငံသား၏ဝန်ကြီးတို့နဲ့တွေ့ဆုံပြီးရခိုင်အရေးတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ရောမမြို့တော်မှာကျင်းပနေတဲ့နိုင်ငံကလွှတ်တော်အမတ်များညီလာခံမှာလည်းမိခွန်းပြောကြားခဲ့တာပါ။ဒါအပြင်ကက်သလစ်သာသနာပိုင်ပုပ်ဟန်မင်းကြီးဖရန်စစ်နဲ့တွေ့ဆုံပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံတို့ကြားတန်တမာအဆက်အသွယ်စတင်ထူထောင်ကြောင်းတရားဝင်ကြေညာခဲ့ကြပါတယ်။ဒေါက်တာဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်
။အီတလီနိုင်ငံရောမမြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုအီတလီဝန်ကြီးချုပ်ပေါ်လိုဂျင်တီလိုနီကဖလာဇိုခီဂီဝန်ကြီးချုပ်နန်းတော်မှာဒီကနေ့လက်ခံတွေ့ဆုံပါတယ်။မနေ့ကအီတလီနိုင်ငံဆိုင်ဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုနဲ့ဒေါက်တာဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ရခိုင်ပြည်နယ်အတွင်းအခက်ကြုံနေရတဲ့အခြေအနေတွေ၊တိုင်းရင်းသားအဖွဲ့တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။တင်းမာမှုတွေကိုရှော့ချနိုင်မှုအတွက်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကအခြေခံကြတယ်ဆိုတာကိုနားလည်သဘောပေါက်ထားတယ်လို့အီတလီနိုင်ငံသားဝန်ကြီးရဲ့ကြေညာချက်ကဖော်ပြပါတယ်။အီတလီအနေနဲ့မြမဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်ညင်ထားစီရေးလုပ်ငန်းစဉ်နဲ့မြမဖွံ့ဖြိုးရေးတို့ကိုထောက်ခံအားပေးခဲ့တယ်လို့ဝန်ကြီးကပြောဆိုပြီးဒီမိုကရေစီစနစ်တရအပြည့်အဝအကောင့်ထည့်ဖော်နိုင်ဖို့အတွက်ကတော့စိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်ဆိုတာကိုလည်းအီတလီအစိုးရဘက်ကသိရှိသဘောပေါက်ထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကဒီကနေ့မှပဲအီတလီလွှတ်တော်မှကျင်းပနေတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှလည်းမိန့်ခွန်းပြောဆိုခဲ့ပါတယ်။ကြားမှတန်းတူညီများရေးအမျိုးသမီးအရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတကာလွှတ်တော်အမတ်များညီလာခံမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကမိန့်ခွန်းပြောခဲ့တာပါ။
I would like to begin by inviting me to this conference. I was happy to come for many reasons. First of all, because it is a parliamentary conference and I think that
တော်မစကားပြောဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့မြန်မာရေးရာတွေကလည်းပြောကြားခဲ့ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့အီတလီခီးစဉ်အတွင်းဒီကနေ့မှာတော့ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံခဲ့ပြီးမြန်မာနဲ့ဗာတီကန်မျိုးပြနိုင်ငံတို့ကြားတန်တမာအဆက်အသွယ်စတင်ထူထောင်တဲ့အကြောင်းလဲတရားဝင်ကြေညာခဲ့ပါတယ်။ဗာတီကန်မြို့ပြနိုင်ငံအစိုးရအဖွဲ့အတွင်းမှဖုံးတော်ကြီးပီယက်ထရိုပါရလီနဲ့လည်းတီးခြားတွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရေးဖြစ်စဉ်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတို့နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာပါ။တန်တမာအဆက်အသွယ်စတင်ထူထောင်ကြောင်းကြေညာလိုက်တာကြောင့်ရန်ကုန်မြို့မှာဗာတီကန်တန်အဖွဲ့ခန့်အမှဖြစ်ပြီးဗာတီကန်မြို့ပြနိုင်ငံမှာလည်းမြန်မာတန်ယုံကိုဖွင့်လှစ်မှာဖြစ်ပါတယ်။အီတလီနိုင်ငံခီးစဉ်အပြီးမှာတော့ဒေါက်တာဆန်းစုကြည်ကဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ပီတင်အစိုးရလွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမဲ့ခီးစဉ်အတွင်းဖွံ့ဖြိုးရေးရခိုင်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးပွဲရှိနေတာပါတန်တမဟောင်းဦးခင်မောင်ကြီးကတော့ရခိုင်ရေးဆွေးနွေးရနိုင်ပွဲအခြေအနေကိုအခုလိုပြောပါတယ
်မမေတခုနေနေတာသူတို့ကပေါ့လေလူခွင့်ရေးပေါ့လေဒီကလူမျိုးရတာလူခွင့်ရေးဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဟိုမဲမဲဖြူဖြူအဲ့လားလူရဲ့လိုဖြစ်လာလို့ရှိရင်အဲ့ဒီမှာအိုးမရှိအိမ်မရှိစတိတ်လက်ဖြစ်နေတယ်သူတို့ကကူညီမယ်ဆိုတော့ဒါနဲ့ကသူတို့ကူညီတာဟဲ့လားဒါကသူတို့ကတော့နောက်နိုင်ငံလူတွေရဲ့ဒါဟိုလူခွေးသဘောရတာဟဲ့လားဒီသူတို့မှာဟာကြာကြီးနေတယ်ဟဲ့လားနိုင်ငံသားမဖြစ်ဘူးဟဲ့လားအဲ့ဒီကိစ္စတွေကကူညီတာသူတို့ဟိုဒီနှမ်းမဲ့တစ်ခုအနေနဲ့သူတို့ကဟိုဖြစ်စီချင်းတဲ့ပုံစံမျိုးနဲ့ကူညီတာတော့မဟုတ်ပါဘူးလို့ကြားအခင်မြင်တယ်လေ
ဒါအပြင်1988ခုနှစ်နောက်ပိုင်းရပ်ဆိုင်းထားတဲ့ဗြိတိန်နိုင်ငံရဲ့ပညာတော်သင်အစီအစဉ်ပြန်လည်စတင်နိုင်အောင်ဒေါက်ဆန်းစုကြည်အနေနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့လဲတန်တမာဟောင်းဦးခင်မောင်ကြီးကပြောပါတယ
်1988ခုနောက်ပိုင်းမှာဒီဦးညွှန်းချုပ်မာဂရက်သက်ချာလက်ထက်ပေါ်ကွန်ဆာဗေးတစ်လက်ထက်မှာပမာပြေကပညာတော်သင်တွေကိုလုံးဝလက်မခံဘူးဆိုပြီးတော့ပိတ်လိုက်တာကျွန်တော်အကြေတော့အရင်မှရှိတဲ့သူကပညာတော်သင်ဒီ100လောက်ရှိတယ်အင်္ဂလန်မှာဟာ PhD လုပ်တဲ့လူတွေရှိတယ်ဟိုပြောအင်္ဂလိပ်စာသင်တဲ့လူတွေရှိတယ်ဆယ်မျိုးဟာစာဆောက်လုပ်ရေးဟာစာဌာနပေါင်းစုံရှိတယ်အဲ့ဒီပိတ်လိုက်တယ်ပိတ်လိုက်ပြီးတဲ့နောက်ပိုင်းအဲ့ဒါအဓိကတော့အကြေတော့ဒီပညာတော်ရဲ့ကိစ္စကိုပြန်ပြီးတော့ဖွင့်စီခြင်းလေအခုဖွင့်စီခြင်းလေဆိုတော့အဲ့လိုပဲပေါ့အခုတယောက်စာနှစ်ယောက်စာလာတယ်နဲ့ဆိုလို့ရှိရပညာတော်သင်ဒီဟိုဟာဒီအုံလိုက်ခဲလိုက်ပေါ့ဘာဘီရပညာတော်သင်တွေကိုလာနိုင်အောင်တော့ဒေါက်တာဆန်းစုကြည်တော့ပံ့ပိုးပေးနိုင်မယ်လို့အကြေလို့လည်းမျှော်လင့်နေ
ဗီတနမ်နိုင်ငံခီးစဉ်အတွက်မှာတော့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင်။